ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ကိုနိုင်ငံတော်လျှို့ဝှက်ချက်တွေကိုပေါက်ကြားမှုနဲ့ထောင်နှံစစ်နှစ်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနဲ့သူ့ရဲ့မဟာမိတ်ရှာမာမူခရာရှိတို့ကိုရာဝပင်တီမြို့အထူးတရားရုံးကဆင်ကျက်ချခဲ့တာလို့ခန့်ရဲ့ PTI ပါတီပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်ဟာ2022ခုနှစ်တုန်းကပါလီမန်မှာအယုံကြည်မှုရှိအဆိုကိုတင်သွင်းခံခဲ့ရပြီးတော့ရှုံးနိမ့်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်ပေးခဲ့ရတာပါ။အခုချမှတ်ထားတဲ့ပြည်တံက2022ခုနှစ်သူယာရုဖြုတ်ချခံခဲ့ရပြီးနောက်ပိုင်းလူစုလူဝေးပွဲတစ်ခုမှာခန့်ရလျှို့ဝှက်တန်တမန်ရေးရာစာရင်တစ်ခုကိုထုတ်ဖော်ခဲ့တာနဲ့ပတ်သက်တယ်လို့အစိုးရရှိနေတွေကပြောပါတယ်။သူ့ကိုလွှတ်တော်မှအယုံကြည်မှုရှိအဆိုတင်သွင်းပြီးတော့ဖြုတ်ချတာကအမေရိကန်နဲ့ပူးပေါင်းကပါကစ္စတန်အင်အားကြီးစစ်တပ်ကကျိုးကန်ဖြန့်စီထားတာကိုစိုက်ဖာလို့ခေါ်တဲ့အဲ့ဒီစာတမ်းကတက်တည်ပြနေတယ်လို့ခန်းကပြောခဲ့တာပါဒီဆွဆွဲချက်ကိုအမေရိကန်ဘက်ကရောပါကစ္စတန်စစ်တပ်ကပါညှင်းဆို့ထားပါတယ်ခန်းကိုအကျင့်ပြတ်ချဆမှုနဲ့ထောင်ဒဏ်၃နှစ်ချမှတ်ထားပြီးတော့အဲ့ဒီအပြစ်ဒဏ်ကြောင့်မလို့လာမယ့်လမှာလုံမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါဝင်ခွင့်မရနိုင်တော့ပါဘူးရှင်